မြန်မာနိုင်ငံအတွင်းစစ်မှန်တဲ့ပြုပြင်ပြောင်းလဲရေးတွေလုပ်ဖို့တောင်းဆိုဆန္ဒပြခဲ့ကြတဲ့ထိန်းသိမ်းခံကျောင်းသူကျောင်းသားတွေကိုအမြန်ဆုံးပြန်လုပေးဖို့နဲ့အာဏာပိုင်တွေဘက်ကကျောင်းသားပြည်သူကိုဖိနှိပ်နေတယ်လို့ရကိုအမြန်ဆုံးရတံဖို့ကျောင်းသားတွေနဲ့ပြပရောက်ဒီမိုကရေစီအင်အားစုတွေက53ရက်ခန်းနာကိုရန်ကုန်တက္ကသိုလ်တမဂအမြတ်ခင်မြန်မာကျင်းပဖို့ရှိသလိုဒီကနေ့မှလည်းတောင်ကိုရီးယားနိုင်ငံမြန်မာတန်ရုံရှိမှာကျင်းပခဲ့ပါရယ်အသေးစိတ်ကိုတော့ဆက်သွယ်မေးမြန်းထားတဲ့မဆုမုံကတင်ပြပေးထားပါရယ်ရှင်
1996ခုနှစ်ဇူလိုင်လ9ရက်နေ့မှာရန်ကုန်တက္ကသိုလ်နယ်မြေအတွင်းဆန္ဒပြကျောင်းသူကျောင်းသားတွေကိုအကြမ်းဖက်ပစ်ခတ်ခဲ့ပြီးတော့တက္ကသိုလ်ရဲ့သမိုင်းဝင်ကျောင်းသားတမကအဆောက်အဦးကိုဘုံးဖောက်ခွဲဖြိုခွဲခဲ့တဲ့7ဇူလိုင်နေ့ဒီနေ့2005မှာကြာရောက်တဲ့52နှစ်မြောက်နှစ်ပတ်လည်နေ့အထိမ်းအမှတ်အခမ်းအနားကိုတက္ကသိုလ်ကျောင်းသားတမကတက္ကသိုလ်ကျောင်းသားတွေကဦးဆောင်ပြီးတော့ရန်
ားဆီးမှုတွေရှိပါစေ။တက္ကသကျောင်းသားတွေဘက်ကငြင်းငြင်းစွာချီတက်လမ်းလျှောက်ပြီးတော့အခမ်းအနားကိုဖြစ်မြောက်အောင်လုပ်မှာဖြစ်တယ်လို့တက္ကသကျောင်းသားတမကသတင်းပြန်ကြားတာဝန်ခံကိုဖိုးသားကပြောပါတယ်။
ကျွန်တော်တို့ခုနှစ်ရက်နေမှာထားတဲ့ကြိုင်ဌာနကဆယ်ရန်ဆိုင်ငင်မှတ်တမ်းရနေကျွန်တော်တို့ဟိုညနေ3:00လောက်ပေါ့။ကျွန်တော်အဲ့အနေရောဖြူပြီးတမကငြင်းငြင်းကြီးကိုလမ်းလျှောက်။လမ်းလျှောက်ပြီးကျွန်တော်တမကငြင်းငြင်းကြီးထဲမှာကျွန်တော်ဒီ7:00ကြိုင်53မြေခန္ဓာအောက်မွေပြင်မခန္ဓာပေါ့။အော်သမဂ္ဂညနေခင်းနေမှာချိန်ပါမယ်ကျွန်တော်တို့လုံးဝစာနာပြတဲ့ပုံစံမျိုးဟုတ်ဘူးပေါ့ဝင်တဲ့အချိန်မှာပေါ့ကျွန်တော်တို့ညီသက်ဆန်လမ်းလျှောက်မယ်ဒီလိုမျိုးတူကျွန်တော်တို့ပူအောင်ပြောပေါ့ဒီသမဂ္ဂညနေခင်းနေကျွန်တော်တို့ဒီတန်းလမ်းလျှောက်မယ်ဆိုတော့ကတားရတဲ့စီစဉ်နေအမရရစကားပြောတဲ့စီစဉ်နေလုပ်မယ်ပေါ့ကျွန်တော်တို့နေနေရတော့ဟိုအစိုးရကအခုပြည့်တဲ့တင်တာပဲကျွန်တော်လုပ်မှာပေါ့ဒီဖြစ်လာတဲ့ပြဿနာတွေလည်းကျွန်တော်တို့အားလုံးရင်ဆိုင်ပြင်ဆင်အောင်ပ
ါမြန်မာနိုင်ငံအတွင်းပညာရေးစနစ်ပြုပြင်ပြောင်းလဲရေးအပါအဝင်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးတောင်းဆိုစာနာပြခဲ့ကြတဲ့ကျောင်းသူကျောင်းသားတွေကိုအစိုးရဘက်ကနေပြီးတော့ဖမ်းဆီးအရေးယူထောင်ချဖန်ဝရန်ထုတ်နေတဲ့အပေါ်မှာစန့်ကျင်ကန့်ကွက်ပြီးတော့အများဆုံးကျောင်းသားတွေကိုပြန်လွှတ်ပေးဖို့နဲ့ဖိနှိပ်မှုတွေကိုရပ်တန့်ပေးဖို့53နှစ်မြောက် 7 ဇူလိုင်မှာတက္ကသိုလ်ကျောင်းသားတမကတက္ကသကျောင်းသားတွေကတောင်းဆိုပါတယ်လို့ပြောပါတယ်
အော်ဆရာနကုနေကစားပြီးတော့ပေါ့ခေတ္တကတော့ဒီရှိတဲ့ရှိသည့်ပြောနေတော့ကောင်းပြီကျွန်တော်တို့မြေသက်ပြီပေါ့ဦးတင်းတင်းဦးဆောင်တဲ့ရတာဆူရလည်းကျွန်တော်တို့ကျောင်းသားတွေကိုရင်းနှီးနေပြီပါပဲဖိနှိပ်နေတယ်ပေါ့အခုဆိုဟိုကျောင်းသားတွေကိုဝရမ်းပြေးလို့ဆွဆွဲပြီးတော့ဖမ်းဆီးနေရရှိတယ်ပေါ့အခုလက်ရှိဒီဆိုရတီပေါ့ဒီလိုကျွန်တော်တို့ကျောင်းသားတွေကိုဒီလိုလုပ်ခဲ့ပါတယ်ဆိုတဲ့ဟာမျိုးဒီလိုလိုအမှန်တိုင်းသိနေတယ်အဲ့တော့ကျွန်တော်တို့တန်းတစ်တိုင်းဒီ7ကြိုင်ခန္ဓာတွေကိုကျွန်တော်တို့ကျောင်းသားတွေနဲ့ဦးဆောင်ပြီးတော့အဲ့ဒါမပြတ်ပေါ့ကျွန်တော်လုံနိုင်ချပါတယ်အဓိက message ပေးချင်တာကဒီလိုအပြတ်လေခန္ဓာကြီးပြုလို့ရှင်ဒီအဲဒီလိုချင်မျိုးမှာဒီလိုနေ့ရက်မျိုးမှာဒီအစိုးရကျွန်တော်ကျောင်းသားတွေဒီလိုလုပ်ခဲ့ရဆိုတဲ့ဟာမျိုးကိုပြောင်းလို့ပါ
ဒီကနေ့ဇူလိုင်လ5ရက်နေ့မှာလဲအမျိုးသားဒီမိုကရေစီအဖွဲ့ချုပ်လွတ်မြောက်နေမြေကိုရီးယားဌာနခွဲကနေဦးဆောင်ပြီးတော့တောင်ကိုရီးယားနိုင်ငံဆိုးလ်မြို့တော်ကမြန်မာတန်ယုံရှိမှာ53နှစ်မြောက် 7 ဇူလိုင်နေ့အခမ်းအနားကိုကျင်းပခဲ့ပြီးတော့မြန်မာနိုင်ငံတွင်းကျောင်းသားတမကတရားဝင်ဖြစ်တည်မှုရှိစေရေးနဲ့ဒီမိုကရေစီပညာရေးစနစ်ဖော်ဆောင်နိုင်ရေးစစ်မှန်တဲ့ဖက်ဒရယ်ပြည်ထောင်စုစနစ်ပေါ်ပေါက်လာနိုင်ရေးအပါအဝင် 7 ဇူလိုင်တမိုင်းဖြစ်ရမှန်ဖော်ထုတ်နိုင်ရေးတွေကိုကိုရီးယားရောက်မြန်မာဒီမိုကရေစီအင်အားစုတွေကတောင်းဆိုခဲ့ကြပါတယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်လွတ်မြောက်နေမြေကိုရီးယားဌာနခွဲရဲ့ဥက္ကဋ္ဌဦးနေထွန်းနိုင်ကတန်ယုံရှိမှာအခုလိုပြောဆိုခဲ့ပါတယ
်။ဒီပုံမျိုးဆယ်ပြည်ကျူလာရေးခင်းဆိုတာဒီမောင်နိုင်ငံမှာဒီပုံကားရောကျော်ရင်ကျော်သားပါစေ။ဒီပုံတစ်ချောင်းကျော်ရင်ကျော်သားပါစေ။ကျွန်တော်ပြည်သူတွေရင်ထဲမှာဘယ်တော့ကမှမပြောင်းသွားနိုင်မဲ့ပြည်မဟုတ်တော့ပြောလို့ပါလေ။
အခုချိန်ထိဖမ်းဆီးထိန်းသိမ်းခံနေရတဲ့ကျောင်းသူကျောင်းသားတွေဝင်းရံပြည်သူတွေကိုချက်ချင်းပြန်လွှတ်ပေးဖို့မြန်မာအစိုးရကိုကိုရီးယားမြန်မာအင်္ဂလိပ်စာ၃မျိုးနဲ့အိတ်ဖွင့်ပေးစာပေးဖို့တောင်းဆိုခဲ့ပါတယ်လို့ကိုရီးယားဌာနခွဲကဒုဥက္ကဋ္ဌလည်းဖြစ်သတင်းပြန်ကြားတာဝန်ခံလည်းဖြစ်တဲ့ဥယျာဉ်နိုင်ထွန်းကအခုလိုပြောပါတယ်
။ကိုရီးယားနိုင်ငံမှာရောက်ရှိနေတဲ့ကြတဲ့ဒီမြန်မာဒီမိုကရေစီကိုအပြစ်ထောက်ခံနေတဲ့မြန်မာပြည်သူပြည်သားတိုင်းအားလုံးဟာအသိပ္ပံအကြောင်းကိုအမြဲတမ်းမမေ့လျော့ရှိရဆိုတဲ့အကြောင်းတစ်ခုလေ။နောက်ပြည်တွင်းထဲမှာအဲ့တော့မတရားဖန်ပြီးထုံတော်ကြီးအကျဉ်းချရင်ခံနေရတဲ့ကျောင်းသားတွေအကုန်လုံးခံနေနေလေအဲ့တော့မိတွေဇွဲလုံးလာဝိရိယကိုအမြဲတမ်းမလျှော့ချဘူးနောက်တစ်ခုကပြည်သူပြည်သားတွေအနေနဲ့ကလည်းဒီလိုမတရားတမ်းပြီးကိုအုပ်ချုပ်နေတဲ့အဲ့လားသူရကိုဝန်ဝင်ပြီးတွန်းလှန်ကြဖို့ဆိုတဲ့အားလုံးကိုကျွန်တော်တို့ပြောလိုပါတယ်ခင်ဗျာ
မြန်မာနိုင်ငံအတွင်းစနစ်အမျိုးမျိုးခေတ်ဆက်ဆက်ကိုဖျက်ဆီးခဲ့တဲ့ကျောင်းသူကျောင်းသားတွေဟာအာဏာရှင်စနစ်ကိုဆန့်ကျင်ကန့်ကွက်ပြီးတော့မြန်မာနိုင်ငံအတွက်ပြုပြင်ပြောင်းလဲရေးအတွက်ဥဆောင်လှုပ်ရှားခဲ့ကြတဲ့ကျောင်းသူကျောင်းသားတွေကိုဂုဏ်ပြုတဲ့အနေနဲ့7ဇူလိုင်နေ့အောက်မေ့ဝယ်ခန်းသားတွေကိုပြည်ရင်းပြည်ပကဒီမိုကရေစီရေးလှုပ်ရှားသူတွေကဥဆောင်ကျင်းပနေကြတာဖြစ်ပါတယ်ရှင်